to the Voice of America in Burmese.
Mingla ba shin. VOE Myanmar Pai season ye 2020 pi ni me la 5 ye in ga ni mne khin season 2 ko myo daw Washington DC ka ni sat tin thau lwin ni ba bi. Akhu yin song thait tan yaw thadin de ko pyo pya bi ba me shin. Chima thank you thai ba.အမေရိကန်ပြည်နယ်အတော်များများမှာစီးပွားရေးလုပ်ငန်းတွေပြန်ဆဖို့တင်းနှလာနေမှာပဲကန့်သက်တားမြစ်ချက်တွေပိုပြီးဖြေလျှော့ပေးလာသလိုပဲအီတလီနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာကန့်သက်တားမြစ်ချက်တွေကိုစပြီးတော့ဖြေလျှော့ပေးလာပါတယ်။ဥရောပမှာအသွားအလာထင်းချုပ်ကန့်သက်မှုကာလအရှိဆုံးလုပ်ခဲ့တဲ့အီတလီမှာတင်းနှလာနေကဆလို့ပြည်သူ၄သန်းကျော်လုပ်ငန်းခွင်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ဆယုံနဲ့ဆောက်လုပ်ရေးလုပ်သားတွေအလုပ်ပြန်ဆင်းကြသလိုပဲပြည်သူတွေလည်းအပြင်ထွက်လမ်းလျှောက်ခွင့်ဆွေမျိုးတွေစီသွားလာခွင့်ပြန်ရခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်မှာတော့ကုန်တုပ်လုပ်ငန်းတွေပြန်လည်စတင်ခွင့်ပြုခဲ့သလိုလူးဝီစီယားနာပြည်နယ်မှာတော့လွှတ်တော်အမတ်တွေရုံးပြန်တက်ကြပါတယ်။စပိန်နိုင်ငံမှာတနင်္လာနေ့မှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်ထပ်မံသေဆုံးသူ164ဦးရှိခဲ့ကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာပိတ်ပင်ကန့်သတ်မှုကိုပိုပြီးတော့ဖြေလျှော့ပေးလာသလိုပဲအများပြည်သူသုံးသေယူပို့ဆောင်ရေးအသုံးပြုသူတွေအနေနဲ့ကတော့နှက်ခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ချရမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်နယ်တွေမှာစီးပွားရေးပုံမှန်ပြန်လည်ဖွင့်လှစ်ဆောင်ရွက်ဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းနေပေမဲ့ဇွန်လ၁ရက်နေ့အရောက်မှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကူးစက်ခံရပြီးသေဆုံးသူအရေအတွက်တိတိတသာတိုးလာမယ်အနေအထားရှိတယ်လို့အစိုးရကန်စာသစ်တရက်ကခန့်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လက်ရှိသေဆုံးမှုနှုန်းကတရက်ကိုလူပေါင်း1,950ရှိနေရကနေသတင်းလေးပတ်အတွင်းသေဆုံးမှုနှုန်းတရက်ကို3,000ထိရောက်လာနိုင်တယ်လို့ပြောဆိုထားတဲ့အစိုးရအတွင်းအစိုးရကန်စာကို New York Times သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဘူဌာန CDC ရဲ့စံနှုန်းကိုအခြေခံထားတဲ့ဒီအစိုးရကန်စာမှာတော့လက်ရှိနေစဉ်ကူးစက်ခံရသူအသစ်2,000ခွဲလောက်ရှိနေတာကနေမေလအကုန်ပိုင်းမှာနေစဉ်ကူးစက်ခံရသူအသစ်2,000လောက်ရှိလာမယ်လို့ခန့်မှန်းထားတဲ့အကြောင်းလဲသတင်းစာကြီးကဖော်ပြပါဗျ။အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုဟာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ဘေးကြီးရဲ့မူလအစနဲ့ပတ်သက်ပြီးမမှန်မကန်ပြောဆိုလက်လွတ်စပယ်အစိတ်အတော့တွေဖြန့်နေဆိုပြီးတရုတ်ဘက်ကတနင်္လာနေ့မှာဆွတ်ဆွဲပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာဈေးကနေစဖြစ်တာမဟုတ်ဘဲတရုတ်နိုင်ငံဝူဟန်မြို့မှာရှိတဲ့ဓာတ်ခွဲခန်းတစ်ခုကနေစခဲ့တယ်ဆိုတော့အထောက်အထားအများပြားရှိတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကတနင်္ဂနွေနေ့မှာပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံဆိုင်ဝန်ကြီးရဲ့ပြောဆိုချက်ဟာဆိုရင်မိုက်မဲရှုသွပြီးဝိလေချောင်ပတ်ပြောဆိုချက်လို့သုံးနှုန်းပြီးတရုတ်နိုင်ငံပိုင် CCTV ရုပ်သံကထိုးနှက်ဝေဖန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာသဘာဝအလျောက်ဖြစ်ပေါ်လာတာဆိုပြီးလဲ CCTV ရုပ်သံကပြောပါတယ်။အမေရိကန်ရုပ်သံ ABC News ရဲ့ This Week အစီအစဉ်မှာနိုင်ငံဆိုင်ဝန်ကြီးပွန်ပေယိုကကမ္ဘာတလွာကူးစက်ရောဂါတွေမှာတရုတ်နိုင်ငံကစခဲ့တဲ့သမိုင်းကြောင်းရှိကြောင်းနောက်တရုတ်နိုင်ငံမှာစံချိန်စံညွတ်မပြည့်မီတဲ့ဓာတ်ခွဲဆန့်သက်ခန့်တွေလုပ်ခဲ့တဲ့သမိုင်းကြောင်းလည်းရှိကြောင်းတရုတ်ဓာတ်ခွဲခန့်တစ်ခုရဲ့မအောင်မြင်မှုကနေထွက်ပေါ်လာတဲ့ရလဒ်အဖြစ်နဲ့ကမ္ဘာတလွာဗိုင်းရပ်စ်ကူးစက်ခံရမှုဟာဆိုရင်ဒါကပထမဆုံးအခြေမဟုတ်တော့ဘူးလို့လည်းပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်လူပေါင်း6,900ကျော်သေဆုံးခဲ့ရပြီးတန်းနဲ့ချီတဲ့ဝန်ထမ်းတွေအလုံးမစင်းနိုင်ဖြစ်နေချိန်မှာပဲအမေရိကန်ထက်လွတ်တော်ကတော့တနင်္လာနေ့မှာပြန်လည်စတင်နေပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးလက်ညွန့်ချက်သစ်တွေနဲ့ဆက်လိုက်တဲ့အထက်လွှတ်တော်မှာလွှတ်တော်အမတ်တွေအနေနဲ့နှက်ခေါင်းစည်းတွေတက်ဖို့တိုက်တွန်းထားပေမဲ့လည်းမဖြစ်မနေဝစ်ဆင်စရာတော့မလိုပါဘူး
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9ไพโรมีเตอร์40กิโลเฮิรตซ์คอนเลติตุงญาไพโรมีเตอร์57กิโลเฮิรตซ์5805เนี่ยไพโรมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာအစိုးရရဲ့တနိုင်ငံလုံးအပြည့်အစုံစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ KNU KNL ညဉ့်ညံ့ကောင်စီရဲ့ဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်ကြီးစောထေးမောင်ဟာမေလ3ရက်တနင်္ဂနွေနေ့ညနေပိုင်း6နာရီကျော်ကကွယ်လွန်သွားပြီဖြစ်ပါတယ်ကွယ်လွန်ချိန်မှာအသက်63နှစ်ရှိပါပြီဗိုလ်ချုပ်ကြီးစောထေးမောင်ကွယ်လွန်ခြင်းဟာခေါင်းဆောင်တူရဲဘော်ရဲဘက်တူမိသားစုဝင်တူအဖြစ်ဆုံးရှုံးခဲ့ရသူတွေနဲ့ထပ်တူလွန်စွာဝန်းနေမိကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဝန်ထမ်းကြောင်းတောင်းလွှာကိုမေလ4ရက်တနင်္လာနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။သူကွင်လွန်သွားပေမဲ့ဗိုလ်ချုပ်ကြီးစောထေးမောင်မျှော်မှန်းခဲ့တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးခရီးလမ်းကိုအစိုးရနဲ့အတူညဉ့်ညဉ့်ကောင်စီကဆက်ပြီးလက်တွဲဆောင်ရွက်လိမ့်မယ်လို့ယုံကြည်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ရဲ့ကြေညာချက်မှာဖော်ပြပါတယ်။အေယာဝတီတိုင်းသာပေါင်းမြို့နယ်ပေါ့ကျော်ရွာသားဖြစ်ပြီးခရီးရန်ဘာသာဝင်တဦးဖြစ်တဲ့ဗိုလ်ချုပ်ကြီးစောထေးမောင်ကိုဗိုလ်ထိန်မောင်လို့လူသိများကြတာပါ။သူဟာ1949ကစလို့ကရင်ဒေါ်လာရင်းမှာပါဝင်လာခဲ့ပြီး KNU ရဲ့တပ်မဟာ9တပ်မှုတဦးလည်းဖြစ်ခဲ့ပါတယ်။2006ဝန်းကျင်လောက်မှာရခိုင်စေစိုးရနဲ့ညီညာရေးသဘောတူညီခဲ့ပြီး2015မှာ NCA အပြည့်အစုံစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ။ BNN နိုင်ငံပြည်တွင်းမှာ18ရက်ဇတိုက်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့လူနာအသစ်လုံးဝမရှိဘူးလို့အစိုးရကကြေညာလိုက်ပြီးနောက်ပိုင်းသားမောင်းများစွာသောကလေးငယ်တွေဟာတနင်္လာနေ့ကစလို့ကျောင်းပြန်တက်နေကြပါပြီ။ဒါ3လကျော်ကြောင်းပိတ်ခဲ့ရာကနေအခုပထမဆုံးချိန်ပြန်ဖွင့်လိုက်တာလည်းဖြစ်ပါတယ်ဗိုင်းရပ်စ်အန္တရာယ်ကြောင့်လူတွေကြားသတ်မှတ်အကွာအဝေးအတိုင်းနေရမယ်ဆိုတဲ့စည်းကမ်းချက်ကို VNN အစိုးရက AB လကုန်ပိုင်းမှာဖြေလျှော့ခဲ့ပြီးနောက်ရောဂါကူးစက်မှုထပ်ပေါ်မလာတော့တဲ့အတွက်အခုလိုကြောင်းပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာပါ VNN မှာအခုလိုရောဂါထိန်းချုပ်နိုင်တာဟာလူတွေဘယ်လိုကူးစက်လာတယ်လဲဆိုတာကိုငွေကုန်အကြေးကျခံပြီးနောက်ကြောင်းပြန်လိုက်တာရဲ့တန်တရာလူနာအမြောင်များကို quarantine လုပ်ခဲ့တာရဲ့အကြောင်းဖြစ်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။အခုလိုကြောင်းပြန်ဖွင့်လိုက်တဲ့အတွက်ကျောင်းသူကျောင်းသားတွေအရန်ပျော်ရွှင်နေကြပါတယ်။ဗီယက်နမ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း292ဦးသာရှိပြီးတည်ဆုံးသူလုံးဝမရှိတဲ့နိုင်ငံဖြစ်တယ်လို့အစိုးရကတင်းငွေနေနေမှာကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဟယ်မန်ခရိုင်မှာရှိတဲ့အာဖဂန်စစ်ကမ်းနဲ့ထောက်လှမ်းရေးစခန်းတွေကိုတင်းငွေနေနေကသူတို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့တာလီဘန်သဘုံတွေကကြေညာပါတယ်။ဒီတိုက်ခိုက်မှုအတွင်းအနည်းဆုံး9ဦးသေဆုံးပြီးဒရာစင်ကျော်ဒဏ်ရာရသွားတယ်လို့လုံခြုံရေးသတင်းရင်းမြစ်တွေကပြောပါတယ်။အသေးခံဘုံးကွဲသမားတူဦးက Mazda Mini Truck ငယ်တစ်စင်းကိုစစ်စခန်းအဝင်ဂိတ်မှာဖောက်ခွဲခဲ့တာဖြစ်တယ်လို့ Helmut ခရိုင်ရဲမိုးကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တွေကြားပြီးခဲ့တဲ့ဖေဖော်ဝါရီလကဒိုဟာမြို့မှာချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုအကြိမ်ကြိမ်ချိုးဖောက်နေတဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာပါလို့တာလီဘန်တွေရဲ့ထုတ်ပြန်ချက်မှာပြောပါတယ်။2020ပထမ4လပတ်အတွင်းအယောသားတည်ဆုံမှု55ရာခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်ခင်ဗျာအာရိတ်ဆွေဝိုင်းဒေသရေကြောင်းသွလာရေလွတ်လပ်မှုကိုဖော်ထုတ်တဲ့အနေနဲ့အမေရိကန်ရေတပ်ပင်လယ်ပြင်တိုက်ခိုက်ရေးစစ်သင်္ဘောလေးစင်းဟာ Branch ပင်လယ်ပြင်ကိုတနင်္ဂနွေနေ့ကဝင်ရောက်ခဲ့ကြပါတယ်ဒါဟာဆယ်စုနှစ်တွေအတွင်းပထမဆုံးအနေနဲ့ဝင်ရောက်ကြတာလည်းဖြစ်ပါတယ်ဖြတ်သင်္ဘောတွေဖြစ်တဲ့ USS Donald Cook USS Porter နဲ့ USS Roosevelt သုံးစင်းတို့ဟာ USNS Supply သင်္ဘောနဲ့အတူHMS ကန်ဆိုတဲ့တင်းမောင်းနဲ့ပင်လယ်ပြင်မှာတနင်္လာနေ့ကတွားရောက်ပူးပေါင်းပါတယ်။အမေရိကန်ရေတပ်ပင်လယ်ပြင်တိုက်ခိုက်ရေးစစ်သင်္ဘောတွေအခုလို Branch ပင်လယ်ပြင်နဲ့ဝင်ရောက်တာဟာအာရိတ်သမုတ်တရားရေပြင်အောက်ကိုတိတ်တဆိတ်မကြာခဏဝင်ရောက်လေ့ရှိတဲ့အမေရိကန်ရင်ကုန်တင်းမောင်းတွေနဲ့မတူပဲ1980ပြည့်လွန်အလဲပိုင်းနေ့တွေကစပြီးဆယ်စုနှစ်နဲ့ချီကြာခဲ့ပြီးတဲ့နောက်အခုလိုပြန်ဝင်လာဖြစ်ပါတယ်။ဒီလိုဝင်ရောက်မှုမှာအထင်မြင်လွဲမှားမှုဖြစ်စေရေးအန္တရာယ်လျှော့ချနိုင်ရေးမလိုလားအပ်တဲ့တင်းမာမှုဖြစ်စီရေးအတွက်ရည်ရွယ်ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကိုအမေရိကန်ကကြိုတင်အသိပေးခဲ့တယ်လို့ဆိုပါရခင်ဗျာ အင်္ဂါနေ့မနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းတဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပြပွင့်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
ထိုင်းနိုင်ငံဆုံကလာခရိုင်လောက်ဝကထိပ်သင်းစင်တာမှာမေလ၄ရက်နေ့ကကိုဗစ် -19 အတည်ပြုပိုးတွေ့ရှိသူ18ဦးတွေ့ခဲ့ပြီးတဲ့နောက်သူတို့ဟာတရားမဝင်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကိုဗစ် -19 အခြေအနေကြီးကြပ်ကူးကွယ်ရေးဘုဒ္ဓနာ CCSA ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမတ်အေးမှာပါထိုင်းတောင်ပိုင်းဆုံကလာခရိုင်လူဝင်မှုကြီးကြပ်ရေးစင်တာမှာထိပ်သိမ်းထားတဲ့သူတွေတဲကCOVID-19 အတည်ပြုပိုးတွေ့ရှိသူ18ဦးရှိခဲ့ကြောင်းထိုင်းတပ်ပိုင်ဝန်ကြီးဌာန COVID-19 အခြေအနေကြီးကြပ်ကိုယ်ခဲ့ရေးဘုဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကအခုလိုပြောဆိုသွားပါတယ်
ป้องกันนะครับของสำนักงานตรวจคนเข้าเมืองที่อำ ภอสะเดาจังหวัดสงขลานะครับจำนวน18รายเป็นคนต่างด้าวทั้งหมดนะครับเพศหญิงทั้งหมด17รายอายุระหว่าง13ถึง22ปีแล้วก็เพศชาย1รายอายุ10ปีนะครับ
ဒီကနေ့ပိုးတွေးရှိသူ18ယောက်လုံးဟာတရားမဝင်နိုင်ငံခြားသားတွေဖြစ်ပါတယ်သူတို့ဟာဆုံခလာခရိုင်စတောင်လောက်ဝကထိန်းသိမ်းစခန်းမှာနေကြတဲ့သူတွေဖြစ်ပါတယ်အားလုံးကမိန်းကလေး18ယောက်ဖြစ်ပြီးသူတို့အသက်တွေက73နှစ်ကနေ22နှစ်ကြာဖြစ်ပါတယ်နောက်တစ်ဦးကတော့10နှစ်သားအရွယ်ယောက်ျားလေးတဦးဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါသတင်းစာရှင်းလင်းပွဲမှာဒေါက်တာထဝီစင်ပြောဆိုသွားတာကတော့မေလ၄ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူတွေဟာတရားမဝင်နိုင်ငံသားတွေဖြစ်ပေမဲ့လူသားချင်းစာနာမှုနဲ့သူတို့တွေကိုစေကူတာပေးမှဖြစ်ကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ဆုံကလာကရင်ထိန်းသိမ်းရေးစင်တာမှာတရားမဝင်နိုင်ငံသားလူတရာကျော်ရှိတဲ့အကြောင်းနဲ့အများစုကတော့ရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။အခုပိုးတွေ့ရှိသူတွေဟာလည်းရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။အခုအခါမှာတော့ဆုံးခလာခရိုင်လဝကထိသေးစင်တာရဲ့အထက်နဲ့အမျိုးသမီးဆောင်ကိုတော့ကိုဗစ်လူနာစောင့်ကြည့်နေရဖြစ်ထားပြီးဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကလူနာတွေရဲ့အခြေအနေတွေကိုစောင့်ကြည့်ပြီးစစ်ဆေးပေးနေကြပါတယ်။အဲ့ဒီတည်းကအခြေအနေဆိုးလာတဲ့သူတွေကိုတော့ဟာရိုင်ဆေးရုံကြီးကိုအရေးပေါ်ပို့ဆောင်ပေးခဲ့ကြပါတယ်။လက်တလုံးမှာတော့ယောဂပိုးမတွေ့သေးသူတွေကိုတော့ခွဲထုတ်ပြီးနေရာပြောင်းရွှေ့ပေးနေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအပေါ်ဆုံးတက်မှာထိမ့်သိမ်းထားတဲ့အမျိုးသားတွေတဲကနိုင်ငံသားက42ယောက်မှာကိုဗစ် -19 ပိုးတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသား34ယောက်ပါဝင်တာပါဒီစင်တာမှာဝန်ထမ်း5ဦးလည်းကူးစက်ခံရပြီးဝန်ထမ်း100ကျော်ကတော့စောင့်ကြည့်ရေးစင်တာတွေကိုပို့ထားရပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ပြည်တွင်းမှာကိုဗစ်လူနာအသစ်တွေ့ရှိတာနည်းလာပေမဲ့ပြည်သူတွေမပေါ်ဆာဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်ကျမဆုဆုပါကျမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရအခုရပိုင်းအတွင်းမှာဓာခွဲတီပြူလူနာတွေ့ရှိမှုညှော်နယ်လာပေမဲ့ထတ်တိုးလူနာတွေထဲမှာကျမ်းမာရေးဝန်ထမ်းတွေပါဝင်လာမှုတိုးလာပါတယ်။ဒီကနေ့မနက်စီးရင်တွေအရဆိုဓာခွဲတီပြူလူနာပေါင်း155ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ43ဦးအထိရှိထားပြီးဖြစ်ပါတယ်။လူနာသစ်တွေ့ရှိမှုညှော်ကြသလိုနေပြန်ကောင်းသူတိုးလာတဲ့အချိန်မှာပြည်သူတွေအနေနဲ့ဒီယောဂါကိုကာကွယ်ရေးမှာလိုက်နာရမယ့်အချက်တွေကိုမလျှော့ချလိုက်ဖို့အထွေထွေယောဂါကိုဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုသတိပေးထားပါတယ
်။ဒီရက်ပိုင်းတွေမှာယောဂါပေါ်တွေ့ရှိရတဲ့လူကနည်းလာတယ်ပေါ့နော်။အဲတော်တော်လေးပဲကျွန်တော်တို့ရဲ့ဒီပြည်တွင်းကူးစက်မှုတော့မှာပုံများနေတယ်ဆိုတာကိုမိဘပြည်တွင်းသတိထားဖို့လိုတယ်။အဲတချို့တွေကဆိုလို့ရှိရင်လက္ခဏာမပြတဲ့ယောဂါတည်ဆောင်သူတွေဖြစ်နေတယ်လို့ဆိုတာကိုသတိပြုဖို့တော့လိုပါတယ်။အဲတော့ကျွန်တော်တို့မိဘပြည်တွင်းအနေနဲ့ပါအရေးကြီးဆုံးကတော့ဒီလက်ကိုကျွန်တော်တို့အကြခဏသေးဖို့ရင်ပြင်ထွက်တိုင်းထွက်တိုင်းပေါ့နော်။အရွယ်၃မှမရွေးကျွန်တော်တို့ဒီပတ်သက်နှာခေါင်းဆီကိုမဖြစ်မနေဟိုတက်ကိုတက်ရမယ်ဆိုတဲ့ဟာရယ်ကျွန်တော်တို့တက်နိုင်တော့ခက်ခွာခွာနေဖို့ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ဂယူးဆိုင်ဖို့တို့ပါတယ်ဒါပေမဲ့ချို့ဒီဈေးဝယ်တဲ့နေရာချို့နေရာမှာတော့ဟိုခက်ခွာနေဖို့မဖြစ်နိုင်ဘူးဆိုတော့လည်းတက်နိုင်တော့တော့ဒီပတ်သက်နှာခေါင်းဆီတော့မဖြစ်မနေကျွန်တော်တို့ကတက်ကိုတက်ရမယ်အနေထားတစ်ခုပ
ါကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာဖို့နဲ့တကူရီတန်ရှင်းရေးကိုဂယူးဆိုင်ပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုအပါအဝင်စိတ်ဖိစီးမှုကိုလျှော့ချထားဖို့အတွက်လည်းကြံပေးထားပါတယ်ကိုဗစ်ယောဂါကိုကာကွယ်ထိန်းချုပ်ရမှာလိုက်နာရမယ့်အချက်တွေကတခုကတဦးနဲ့တဦးခက်ခွက်ခွာနေပြီးယောဂါကူးစက်နှုံကိုလျှော့ချနိုင်မှုအတွက်လူစုလူဝေးနေထိုင်တာကိုရှောင်ကြဉ်မှုဖြစ်ပါတယ်။ဒီလိုအချိန်မှာနေမကောင်းဖျားနာလာရင်ဆေးရုံဆေးကန်တွေကိုသွားဖို့အခက်ခဲရှိနေတာကြောင့်မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖျားနာကူအခမဲ့ဆေးကန်တွေမှာလာရောက်ပြသဖို့ကိုဆရာဝန်တွေကတိုက်တွန်းနေကြတာပါ။မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ Fever Clinic တွေကိုအမဆေးကန်တစ်ခုလိုသဘောထားပြီးမကြောက်ကြဘူးအတွက်ရွှေပြည်သားမြို့နယ်ဖျားနာကူဆေးကန်ကဒေါက်တာတစ်လွင်က VOA ကိုပြောပါတယ်
ဒီဆေးကန်ဒီထိရုံတန်းပူတဲ့ဆေးကန်မဟုတ်ပါဘူးသူတို့ဖျားတာဒီရိုးရိုးဖျားလားဟိုကြာတိဘောတကွေးဖျားလားကိုဗစ်နဲ့ပတ်သက်နေလားဆိုတာခွဲခြားပြီးတဲ့နေရာပါအဘိကြမ်းနဲ့ကျန်းမာရေးပြဿနာတွေလားအတိုင်းမျိုးဆွေးနွေးနေတယ်ကျွန်တော်တို့ကစနစ်တကျလုံအောင်ပြောရသလိုသူတို့ကအားပေးနေတဲ့ညာတို့ပညာပေးတာတို့ဒါလေးလုပ်ပေးနေတဲ့နေရာပါအခမဲ့ပါ
ဒီလိုအချိန်မှာကျန်းမာရေးကိုပိုပြီးစိုက်ဖို့လိုပြီးနားလေတကြွနဲ့ဆရာဝန်တွေနဲ့ပြသမှသာမလူလားအပ်တဲ့ဆိုးကျိုးတွေဖြစ်မလာမှာကိုဒေါက်တာတစ်လွင်ကအခုလိုရှင်းပြထားပါတယ
်ကျွန်တော်ရက်ကွက်ထဲမှာလည်းအခုဆန်းနေလူနာရီလာမပြရတဲ့ခါကျတော့ရက်ကွက်ထဲကဆက်ဆီးတွေဝယ်တောက်ကြတယ်အပုံးတို့ရန်ကူတို့အဲ့လိုလူမျိုးတွေနဲ့ဖြည့်ရှင်းနေတဲ့အခန်းလေးလည်းကျွန်တော်တို့ကြားရတယ်ဆိုတော့အတားလေးဒီတကယ်လို့ဒါပြဿနာအမှန်ဖြစ်နေပိုပြီးကြီးထွားသွားနိုင်တယ်ပိုပြီးဆိုးရွားသွားနိုင်တယ်နောက်ဆုံးကျွန်တော်တို့အပတ်အနေဒီဆိုးရွားအခြေအနေဒီရောက်နိုင်ပါအဲအကြောင်းလေကျွန်တော်ဖီဗာကလင်းနဲ့ကိုပြည်သူလူတို့ကလည်းဒီလိုနားလည်ဖို့လိုတယ်ကြောက်စရာနေရာမဟုတ်ဘူ
းတဖက်မှာကိုဗစ်ရောဂါကိုကာကွယ်နေရခြင်းမိုးရင်ကာလမှာဖြစ်တဲ့ရာသီပေါ်ရောဂါတွေကိုလည်းရှောင်ရှားနိုင်မှုအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့စောင့်ရန်ရှောင်ရန်အချက်တွေကိုတည်ချလိုက်နာပေးဖို့အကြံပြုထားပါတယ်ကိုဗစ်ကရောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဗဟိုကော်မတီကညွှန်ကြားချက်တွေနဲ့အညီဒေသန္တရအမိန့်တွေကိုလည်းဒေသအလိုက်ထုတ်ပြန်ဆောင်ရွက်နေကြတာပါ ဒါပေမဲ့တကြံအပြီးကာလမှာတော့တချို့နေရာတွေမှာလူသွားလူလာပြန်လည်စီကားလာတာကြောင့်ဒီယောဂထိ ंछ ုံနိုင်ရေးအတွက်ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ကျမခွာညူပါရှင်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးကန့်သတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာနဲ့မြို့တော်ဘန်ကောက်ကတရုတ်တန်းစီမှာလူအသွားအလာတွေပြန်ပြီးတော့စီကားလာနေတဲ့အကြောင်း Writer သတင်းတပုတ်ကိုပြောပြမှာပါရှင်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့ကျလာခဲ့တာကြောင့်အစိုးရကကန့်သတ်ပိတ်ပင်ထားတဲ့စီးပွားရေးလုပ်ငန်းတချို့ကိုပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်တာနဲ့ဘန်ကောက်မြို့မှာလမ်းဘေးစားတောက်ဆိုင်တွေကြောင့်ထင်ရှားတဲ့တရုတ်တန်းစီဟာလည်းပြန်ပြီးတော့စီကားစာပြူလာပါတယ်။လမ်းဘေးဈေးဆိုင်စားတောက်ဆိုင်တန်းအယောင်းစင်တာကြီးတွေအပြင်ဘက်ကစားတောက်ဆိုင်ကြီးတွေပန်းချံတွေစပင်ဆိုင်တွေနဲ့အိမ်မွေးတိရစ္ဆာန်လေးတွေကိုအလှပြင်ပေးတဲ့လုပ်ငန်းစတဲ့လုပ်ငန်းတွေကိုမေလ3ရက်နေ့မှာပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်တာပ
ါ။မန်မနေ့မီကွန်တယ်ရောလား။ဘာမ
ှဝနေ့ပတ်တော့ကမန်ခိုင်လော့မှာကဈေးဝယ်သူတယောက်မှမလာကြလို့ကျွန်တော်ဆိုင်ကိုရက်ပေါင်း40ပိတ်ခဲ့ရတာပါ။ဝင်ငွေကတော့80ရာခိုင်နှုန်းကျသွားခဲ့ပါတယ်လို့ငမန်းထောင်ဟင်းကျိုးအယောင်းဆိုင်ပန်ရှင်ထောက်ဝီဆက်တပ်တောင်ကပြောသွားတာပါ။
သူ့လိုပဲတခြားဆိုင်တွေမှာလည်းလာရောက်စားသုံးသူတွေ
ကြမ်းမာရေးအတွက်ဘေးကင်းရအောင်ခက်ခွာခွာချထားတဲ့စပွဲတွေစီစဉ်ပေးထားသလိုအမှားဆောင်နေတဲ့သူတွေကိုလည်းအနည်းဆုံး3ပေခွာပြီးထိုင်ကြဖို့တိုက်တွန်းပါတယ်။ကိထုံမားပါ။ကောပင်စင်ဟာကြီးကတာကမ္ဘာနာ စတိုးဆိုင်ကြီးတွေကတော့ကျိုတင်ကာကွယ်ရေးစနစ်တွေကောင်းကောင်းလုပ်ထားကြပါတယ်။တရုတ်တန်းစီမှာလည်းအရင်လိုပဲကဘာလက်ခီးတွေတွေနဲ့ပြန်ပြီးတော့စီကားလာမယ်ဆိုတာသိကြပါတယ်လို့ဒီတရုတ်တန်းစီကိုနေ့စဉ်ဖြတ်သွားဖြတ်လာလုပ်နေတဲ့ဝင်းနီကနာဖုံကပြောပါတယ
်
အရမယောင်းမှုတားမြစ်ချက်ကတော့မေလ3ရက်နေ့မှာပဲအဆုံးသတ်သွားပါပြီဒါကြောင့်ညမထွက်ရအမိန်ရှိနေသေးပေမဲ့အရက်ဘီယာနဲ့ဝိုင်းတွေကိုစားတောက်ဆိုင်တွေလမ်းဘေးအယောင်းဆိုင်တွေနဲ့စူပါမားကတ်တွေမှာပြန်ပြီးတော့ရောင်းဝယ်နေကြပါပြီအမေရိကန်ပြည်ထောင်စု Johns Hopkins တက္ကသိုလ်ရဲ့တနင်္လာနေ့အထိထုတ်ပြန်ချက်အရထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်သူ2989ယောက်ရှိနေပြီးသေဆုံးသူကတော့54ယောက်ရှိပါတယ်ရှင်။ကျွန်မခွာညိုပါ
။ COVID-19 လူနာတွေကို Remdesivir လို့ခေါ်တဲ့ဆေးနဲ့အရေးပေါ်ကုသပေးဖို့အမေရိကန်အစားအသောက်နဲ့ဆေးဘဝစီမံခန့်ခွဲရေးဌာန FDA ကခွင့်ပြုလိုက်ပြီးလို့အမေရိကန်သမ္မတ Donald Trump ကပြောပါတယ်။အင်ဂျီရဒရင်နာပက်စီဝီရဂူစွာရာပီပူထားတဲ့တရင်ကိုပြောပြပါမယ်။ကျွန်တော်ရဲမတော်မှာ American Seed Company Gilead Sciences ကထုတ်လုပ်တဲ့ Remdesivir ဆေးက Ebola ရောဂါအတွက်တည်ထွင်ဖော်ဆက်ထားတာပါ။အခုတော့ COVID လူနာတွေအတွက်အရေးပေါ်ကူဖို့ဒီဆေးကို FDA ကခွင့်ပြုလိုက်ပြီလို့သမ္မတ Trump ကပြောပါတယ်။
It's really a very promising situation.
တကယ်ကိုအလားအလာကောင်းပါတယ်။ဒီဆေးကိုမြန်မြန်ဆန်ဆန်သုံးနိုင်အောင် FDA ရဲ့မြို့သားကျန်းမာရေးဌာန NIH ရဲ့ Gilead Company ရဲ့ကျွန်တော်တို့အားလုံးအစိုးရနဲ့ပုဂ္ဂလိကအတူလက်တွဲပြီးအလုပ်လုပ်ခဲ့ကြပါတယ်။ခနှုတ်ရလတ်တွေအရ Remdesivir ဆေးသုံးတဲ့လူနာတွေအများအပြား4ရက်စောပြီးသက်သာလာတာတွေ့ရပါတယ်။အရင်က FDA ကဝန်ထမ်းတဦးဖြစ်တဲ့ Peter Pitts က
It is extremely important for a number of reasons. Firstly, it shows
on point so bi yoga che che mi pyaok kin twa si me si raw ma hou ba bu. Da ba me prana che ga soe yin ya de luna ri ye yoga a che ni lan chang pyaok aw lou pe nai da tui ya ba de. Dutiya che ga raw di si chang si yong ri sia win ni ne tu na pyu ri ma shi de win daw win bo ri cha twa ma phit de lo a ka kwe pisi lu wa che tu le yoga cha twa ba le me. Gilead Sciences company ga CEO Daniel O'Day ga Remdesivir tozi plain bound တန်းခွဲကိုလူတန်းမှာဖြစ်ပြီးဒီဆေးကိုလိုအပ်နေတဲ့လူနာတွေစီရောက်စီဖို့အစိုးရနဲ့အတူဆက်လုပ်သွားမယ်လို့ပြောပါတယ်။ COVID-19 ကိုငပြားကာကွယ်ဆေး Hydroxychloroquine နဲ့အရေးပေါ်ကုသရာမှာသုံးဖို့အရင်က FDA ကခွင့်ပြုခဲ့ပေမဲ့လူနာတွေမှာနှလုံးခုန်မူမမှန်တဲ့ပြဿနာမျိုးရှိလာတာကြောင့်ဆေးရုံစည်းကမ်းပြမမှာမသုံးဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ Remdesivir ဆေးအကြောင်း Peter Pitts ကအခုလိုဆက်ပြောပါတယ်
။ Remdesivir and its emergency use authorization is not a signal
for Remdesivir ဆေးကိုရေပေါ်ခွင့်ပြုတာကကိုယ့်အိမ်မှာကိုယ့်ဘာသာအနားယူအရေးပြပြတောက်ပြီးပြန်နလန်းထူလာနိုင်တဲ့85ရာခိုင်နှုန်းသောကိုဗစ်လူနာတွေအတွက်မဟုတ်ပါဘူးဒီဆေးကအသေးအံဖြစ်နေတဲ့လူနာတွေအတွက်ပါဒါကြောင့်လဲ EUA လို့ခေါ်တဲ့အရေးပေါ်ကုသရေးခွင့်ပြုချက်ကိုထုတ်ပြန်ထားတာပါ COVID-19 ကိုကုသနိုင်တဲ့တခြားဆေးဝါးတွေမရှိသေးလို့ကျွန်မ၏ဝန်ထမ်းတွေအနေနဲ့အသေးအံဖြစ်နေတဲ့လူနာတွေကိုကုသရမှာအခုလောလောဆယ်တော့Remdesivir ဆေးကိုပဲသုံးဖို့စဉ်းစားကြမှာဖြစ်ပါရခင
်ဗျ။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်တင်နိုင်ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့
ပေးထားတဲ့ကတိအတိုင်းအခြေခံအချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်အပြည့်အဝလှုပ်ဆောင်ပေးဖို့နယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းတင်ပြမှာပါ။မေလ3ရက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်လို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေအရန်ကိုကြာဆင်းလာနေတဲ့အကြောင်းကိုယ်တိုင်တွေ့ကြုံရတဲ့မြန်မာသတင်းသမားတချို့ကို VOA ကမေးမြန်းခွင့်ရခဲ့ပါတယ်။တနင်္ဂနွေနေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာစာနယ်ဇင်းသမားတွေနဲ့အတူသတင်းလွတ်လပ်ခွင့်တိုက်ပွဲအတွက်တညီတညွတ်ထဲရပ်တည်နေကြောင်း CPJ အာရှဒေသဆိုင်ရာတာဝန်ခံ Steven Butler က VOA ကိုပြောပါတယ
်။ We stand together with Burmese journalists in a struggle for press freedom but really we call on the government to live up to the promise.
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်မြန်မာသတင်းသမားတွေနဲ့အတူကျွန်တော်တို့တညီတညွတ်ထဲရပ်တည်နေပါတယ်။လွန်ခဲ့တဲ့နှစ်အတန်ကြာကမြန်မာဒီမိုကရေစီရေးအတွက်ကတိပေးခဲ့တဲ့အတိုင်းအယက်သားဆိုးရအနေနဲ့အကောင့်ထဲပေါ်ဖို့ CPJ အနေနဲ့တောင်းဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကဆိုရင်ဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြောက်ခံရတဲ့အဆိုးရအနေနဲ့သတင်းလွတ်လပ်ခွင့်ရှိဖို့ဥဆောင်လိမ့်မယ်လို့မျှော်လင့်ချက်အများကြီးရှိခဲ့တဲ့အကြောင်းဒါပေမဲ့အဲ့ဒီလိုဖြစ်မလာခဲ့ဘူးလို့Steven Butler ကပြောပါတယ်ဒါကြောင့်မြန်မာအယက်သားအစိုးရရောစစ်တပ်အနေနဲ့ပါဝင်မပါဘဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်ပြုဖို့ CPJ အနေနဲ့အမှန်တကယ်မျှော်လင့်တဲ့အကြောင်း Steven Butler ကပြောသွားတာပါလက်ရှိမြန်မာနိုင်ငံမှာသတင်းအင်တာနက် website တွေပိတ်ပစ်တာဆက်သွယ်မေးမြန်းတဲ့အတွက်သတင်း editor တွေကိုဖမ်းဆီးအရေးယူတာစတဲ့သတင်းလွတ်လပ်ခွင့်အပေါ်ပြင်းပြင်းထန်ထန်ဖိအားပေးမှုတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့လည်း Steven Butler ကဆိုပါတယ်RSF ဖွဲ့ရဲ့2020ပြည့်အစည်းအဝေးခန်းစာအရဆိုရင်လေနိုင်ငံပေါင်း180ထဲမှာမြန်မာအဆင့်က2019က138ကနေ139ဖြစ်ကျဆင်းသွားခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဆိုရင်လေမန္တလေးအခြေစိုက် VOM သတင်းဌာန Editor ချုပ်ဦးနေမျိုးလင်းကို AA ရခိုင်လက်နက်ကိုင်ဖွဲ့ကတာဝန်ရှိသူတဦးနဲ့ဆက်သွယ်မေးမြန်းခဲ့တဲ့အတွက်ရက်တက်ဖွဲ့ကဖမ်းဆီးခဲ့ပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့ဆွဲချက်တင်ခဲ့တာပါ။ဒါပေမဲ့တရားရုံးကလက်မခံပယ်ချခဲ့တဲ့အတွက်အချုပ်ကနေလွတ်မြောက်လာတဲ့ဦးနေမျိုးလင်းကသတင်းသမားတဦးအနေနဲ့ကြုံခဲ့ရတဲ့တုံ့လုပ်ဖွဲ့အခြေအနေကို VOA ကခုလိုပြောပါရစေ
။ခုလိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ဆက်သွယ်တာကိုအကြံဖက်ဥတွေပုံမှန်နဲ့ဆွဲတာတက်တီကျွန်းတော်အထိချနိုင်တဲ့ကြီးကြီးတဲ့ပြည်တံတွေပြီးနိုင်တဲ့ပုံမှန်တွေနဲ့ဆွဲတာကတော်တော်ကိုတုံ့လုပ်စရာတွေဖြစ်နေပါတယ်။ဘာကြောင့်ဖြစ်လဲဆိုတာကျွန်တော်တို့နိုင်ငံမှာ RDI လို့ခေါ်တဲ့ Right to Information Law ကကြကြနာနာမရှိဘူး။ဘာမှဘူးမရှိသေးတော့ကြတော့ဘသူကိုဆက်သွယ်ရင်ဘယ်ပုံမှန်နဲ့ညီတယ်ဆိုတဲ့ဟာကိုဟိုတိတိလင်းလင်းမပြောနိုင်တော့ကြတော့သမတရုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကိုယ်တိုင်ကဒါထပ်ပြီးတော့ဆွေးနွေးရအောင်မယ်ဒါပေမဲ့ဒီလိုဆက်သွယ်ရင်ဒီသေးဥပဒေနဲ့သတင်းတော့တရားညှိတယ်ဆိုတော့ပုံစံမျိုးပြောထားတော့ဒါတော်တော်ကိုစိုးရိမ်တဲ့အနေထားပါဗ
ျအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးပေါ်အခြေအနေကာလမှာဆိုရင်သတင်းသမားတွေအတွက်ယောဂဆိုင်ရာသတင်းတွေယူရေးမှာအခက်အခဲအလွန်ရှိနေတယ်လို့သက်ဆိုင်ရာဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ချက်တွေအတွက်အတီးပြုတ်ဖြေကြားမဲ့သူမရှိတဲ့အခြေအနေကလည်းအတော်လေးဆိုးကြောင်းပြည်ရင်းဗီဒီယိုသတင်းတောက်ကိုစီသူက VOA ကိုအခုလိုပြောပါတယ
်လက်ရှိရင်ဆိုင်နေရတဲ့အခက်အခဲကတော့ကျွန်တော်တို့ COVID-19 နဲ့ပတ်သက်ပြီးတော့ဆက်သွယ်ရမယ့်ပုံကူတွေကဒီဘဝကြီးမှာနည်းနည်းလေးခက်နေတော့ဗောလေကျမရဲ့ဝန်ကြီးဌာနတွေရထုတ်ပြန်ချက်ကိုပဲပြန်တင်နေရတာမျိုးရှိတာတွေ့ရတာဗောလေအချင်းသူတို့ဆက်သွေးရမယ့်လူတွေဆိုရင်နည်းနည်းခဲရင်တာမျိုးရှိတယ်ဗောဒီပြီးတော့ဝန်ကြီးဌာနတွေကလည်းထုတ်ပြန်ချက်တွေအားနည်းနေတာမျိုးတွေ့ရတယ်။သတင်းတော့ရန်နေတော့လက်ရှိအချိန်မှာဟိုအပြင်းလဲမထွက်ရဘူးဖုန်းနဲ့အတီးပြူပြီးတော့မေးတဲ့အချိန်မှာတော်တော်လေးခဲရင်နေတယ်လက်ရှိကာလမှာတော့
တင်းတဲ့အခြေဆိုင် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကမေလ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့စာနယ်ဇင်းလောကကိုအကာအကွယ်မပေးနိုင်ဘူးဆိုရင်အခြေခံလူအခွင့်အရေးဖြစ်တဲ့လွတ်လပ်ခွင့်ဆိုတဲ့ဆုံးရှုံးမှုကိုပေးဆက်ရလိမ့်မယ်ဆိုတဲ့အကြောင်းသတိပေးထားပါတယ်
။ကျမကစုမမရှင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုကန်ယူရန်ဒေသကကျွန်းကျွန်းကိုပို့လိုက်တဲ့ပုံမှာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ်။လေပြင်းမှာသတင်းဖက်နဲ့ချီမျောနေခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ခွင့်ပေးခဲ့တဲ့ရိုဟင်ဂျာတွေထဲက28ယောက်ကိုဘဟန်စာချာကျွန်းကိုပို့ဆောင်လိုက်တဲ့အပေါ်မှာဒုက္ခသည်တွေကြားဆိုရင်မှုတွေတကြောပြန်ထွက်ပေါ်လာကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇားကဒုက္ခသည်စခန်းတွေမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ကြရတဲ့အတွက်စံမာရင်းနဲ့လုံခြုံမှုအတွက်ဆိုရင်မှုတွေနဲ့အတူအာဏာပိုင်တွေကဘဟန်စာချာကျွန်းမှာပြောင်းရွှေ့နေရချဖို့စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကြားမှာတော့ခက်ခဲတဲ့အခြေအနေတွေနဲ့မ မုံတုံရသည်မုံနိုင်အန်ရဲ့ဆိုရင်လည်းအတွေ့မသွားကျင်ခဲ့ကြပါဘူး။ဒါပေမဲ့လည်းအခုနောက်ဆုံးပင်လယ်ပြင်ကကယ်တင်လာတဲ့ရိုဟင်ဂျာတချို့ကိုပို့ဆောင်လိုက်တဲ့အတွက်သက်ဆိုင်ရာမိသားစုတွေနဲ့တခြားဒုက္ခသည်တွေကြားမှာဆိုရင်မှုတွေကြီးထွားလာနေတယ်လို့စခန်းထဲကဒုက္ခသည်တွေအရေးဆောင်ရပေးနေတဲ့ ARSPA ငင်းငင်းရေးတဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟီဘူလာကပြောပါတယ်
ကျွန်တော်တာသမီတွေဟောမှာဆရာကမိတယ်မိတယ်ယူသွားလို့ကြဲတယ်ဘယ်ကိုယူသွားလဲဘယ်ကိုပို့မှလဲတိူးကင်းနေတယ်သူတို့ပူပန်နေကြတယ်လို့ပဲလာပြီးတော့ဆွေးနေကြတယ်ဒေချာပဲသူမှမတိူးကျွန်တော်ဒုက္ခစေစကန်းကနေနေစကြဝဲဘင်္ဂလာကိုကောင်းစပါးတယ်ကနေတက်တယ်ဆိုတော့သူ့ဘယ်ကိုသွားလဲဘယ်လိုပို့လဲဆိုတော့ကျွန်တော်အဆတ်မရခဲ့ဘူးအကျွန်တော်ကဒီရှုံးမှာတော့ပေါ့ဆက်ခွေးဒီနေရာကပင်လေလေမိမမိတယ်ရေးလေသူကျွန်တော်ကစိတ်မချဘူးချောက်တယ်အဲကျွန်တော်နေရာနဲ့တော်တော်ဝေးသွားမယ်အဲဒါကြောင့်လို့ကျွန်တော်မြန်မာနဲ့ကျွန်တော်နေခဲ့ကြပြီးမျိုးကိုပဲကျွန်တော်တွားချင်ကြတာ
ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဗ်ဒူမိုမန်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကိုစိုးရိမ်တာကြောင့်ရိုဟင်ဂျာ28ယောက်ကိုဗဟန်စံကြားကျုံးကိုထားဖို့စီစဉ်ခဲ့တာဖြစ်ကြောင်း AFP သတင်းဌာနကိုပြောထားပါတယ်ဒါပေမဲ့လည်းကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ဥယျာဉ်ဆလံတို့လိုဒုက္ခသည်တွေကတော့အခုလိုတည်တံ့ခွဲပြီးပို့ဆောင်လိုက်တဲ့အပေါ်မှာစိုးရိမ်မှုတွေရှိပါတယ်
။တနည်းမှာဒီဘာချောင်းချောင်းကျုံးကိုပြောင်းချွေးတာမယ်ဆိုရင်သူတို့ရဲ့နေတိုင်းရဲ့နောက်သူတို့ရဲ့ဘဝဒူတောင်ရဲ့အထက်ကတော့အများကြီးဆွင့်ညင်စရာရှိပါတယ်။နောက်မိသားစုနဲ့အထူတကွာမနေနိုင်လို့ဆိုရင်သူတို့အထက်အကကအမျိုးမျိုးရှိတာပေါ့ခင်ဗျာ။ကျွန်တော်တို့လူကြီးကဒုက္ခသည်တွေကတော့ဘာချောင်းချောင်းကျုံးကိုကျွန်တော်တို့သွားဖို့ကတော့လုံးဝအဆင်ပြေမရှိပါဘူးခင်ဗျာ။ဘာချောင်းချောင်းကျုံးကဒီလေအလေမှာဆိုတော့ကျွန်တော်တို့ရဲ့တဲ့အန်တီရဲ့အတော့ဆွေးရင်ကြရှိလို့ဒီဘာချောင်းချောင်းချုံးကိုကျွန်တော်တို့လူညာဒုက္ခဆွေဆက်ကတော့လုံးဝအစီအစဉ်မရှိပါဘူးခင်ဗျာ
ဒုက္ခတွေတွေကိုဘာဟာဆန်ချာကျုံးကိုပြောင်းရွှေ့ဖို့အရင်တုန်းကလည်းဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ဘူးပြီမဲ့ဒုက္ခတွေတွေကိုယ်တိုင်ကကန့်ကွက်ခဲ့ကြသလိုကုလသမဂ္ဂပါဝင်နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေဘက်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုခဲ့တဲ့အတွက်အောင်မြင်မှုတော့မရခဲ့ပါဘူး2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာARSA ရိုဟင်ဂျာဆွံ့ရောက်ဖွဲ့ကိုလိုက်လံနှိမ်နှင်းနဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲတွေအဖြစ်နဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံခဲ့ပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်လွှာတွေလက်မှတ်ထိုးထားပါတယ်EU ဥရောပသမဂ္ဂကတော့လက်နက်ကင်ပြည်ပခါတွေအဆုံးသတ်ဖို့ပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ရာနဲ့ချီတဲ့ရိုဟင်ညာတွေပင်လယ်ပြင်ထဲမှာရက်သရပတ်တွေနဲ့ချီမျောပါနေတဲ့အခြေအနေတွေနဲ့မကြုံရအောင်ဝိုင်းဝန်းကူညီကြဖို့ကိုလည်းဒေသရင်းနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင်
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ထုံထုပြောပြလိုပါတယ်။ရိုဟင်ညာပြဿနာပြစ်ပယ်မထားသင့်စရဲခေါင်းစဉ်နဲ့ဘင်္ဂကပုစ်တင်းစာအဒီတာအပေါ်မှာရေးထားတာဖတ်ရပါတယ်လူအဖွဲ့အစည်းမှာဖြစ်ပဲ့ခြင်းအခံရဆုံးသူတွေအပေါ်ကိုရိုနာဗိုင်းရပ်စ်ရဲ့အခက်မှုအတနည်းတခြားပေါ်လွင်လာနေတယ်လို့စာရေးပြီးရူဟင်ဂျာတွေလောက်ဘေးဖယ်ခံထားရသူတွေဟာလောလောဆယ်ကဘာပေါ်မှာစစ်ကြင်မှာရှိနေတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာကိုသိန်းကျော်ရှိနေပြီးမြန်မာပြည်ထဲမှာ6သိန်းကျန်နေတယ်အဲ့ဒီကျန်နေတဲ့လူတွေဟာနှစ်ကွက်အကျန်းဖက်မှုတွေကိုအပြင်းထန်ခံနေရပါတယ်ဂျင်နိုဆိုက်ခေါ်လူမျိုးရုံးသက်ဖြတ်မှုမဖြစ်ရလေအောင်ဟန်တာပေးဖို့ပြခဲ့တဲ့ဂျန်နရယ်လာရုံးကကုလသမဂ္ဂအမြင့်ဆုံးတရားရုံးကအမိန့်ချမှတ်ခဲ့ပေမဲ့ဂျင်နိုဆိုက်ဖူးလို့လည်းဆွေးထားပါရယ်အခုခါကိုရိုနာဗိုင်းရပ်စ်ကဆက်လာတော့အကြမ်းဖက်မှုတွေဆက်ဖြစ်နေတာရပ်တန့်သွားခဲ့သင့်ပေမဲ့ရပ်တန့်မသွားခဲ့ဘူးမြန်မာစစ်တပ်ဟာရခိုင်ပြည်နယ်မှာအရသာတွေကိုပိတ်မှတ်ထားတိုက်ခိုက်နေသေးတယ်လို့မြန်မာနိုင်ငံဆိုင်ကုလသမဂ္ဂအထုကိုယ်စားလှယ်ယာဒူးကထွက်တော်မဲ့ယန်ဟီလီကပြောကြောင်ကိုကဖော်ပြပါရယ်မြန်မာနိုင်ငံဟာကာယောဂထိန်းချုပ်ဖို့အင်အားမပြည့်စုံဘူးအိန္ဒိယနိုင်ငံတွေကလည်းသုခနိုင်သူနှစ်ပန်းလုံးတွေရတော့ရိုဟင်ဂျာတွေကပ်ဘေးဆိုင်ရမယ်အလားအလာပူမိုစီလာနေရလို့ဆိုပါရယ်ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကလည်းမဆုမပို့သာဂရုစိုက်တယ်ဆိုပြီးစခန်းထဲမှာဒုက္ခသည်တွေပြုတ်စိတ်ပြီးသူတို့ရဲ့အခြေအနေနေမှုထိုင်မှုဆိုးရွားတဲ့အကြောင်းတွေနောက်ပြီးလေးစည်းပြေးတွေကိုမလေးရှားကလက်မခံဘူးဆိုတာတွေကိုဆက်လက်ရေးထားပါရယ်Amnesty International AI ခေါ်နိုင်ငံတကာလူညင်းချမ်းသာမှုအဖွဲ့ကတော့ COVID-19 ကိုအကြောင်းပြပြီးဒုက္ခသည်တွေကယ်ဆယ်ရမယ့်အောင်ကိုမျက်ကွယ်မပြုသင့်ဘူးလို့ပြောထားပါသတဲ့လူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်နေတဲ့မြန်မာနိုင်ငံကိုဖိအားပေးဖို့အတွက်အာဆီယံအဖွဲ့ကလည်းတုံ့နှေးနေပြီးတော့မြန်မာဟာလည်းဒီလူတွေဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်လာနိုင်အောင်အခြေအနေတွေကိုဖန်တီးမပြေဘူးဆိုရင်တော့သူခေါ် Fight or Flight တိုက်မလားပြေးမလားဆိုတဲ့အခြေအနေမျိုးဆက်ဖြစ်နေတယ်ဥမဲလို့ဆိုပါတယ်ဒီလိုဒုက္ခရောက်ခက်ကြုံနေတဲ့လူတစ်သန်းကျော်ကိုဆက်လက်ပြီးပြစ်ထားကြမယ်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကျောကပြင်းထန်လာနိုင်တဲ့အခြေအနေကိုပိုပြီးတွန်းပစ်နေတယ်လို့ဖြစ်လိမ့်မယ်လို့យေသားထားပါခင်ဗျာစီးပွားရေးဆွေးနွေးခြင်းဖြစ်ပြောင်းအလုပ်သမားတွေဘဝကြောက်ထိုးကြဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂောပို့စ်သတင်းစာရဲ့အရီဒါအဘော်ဖြည့်ရေးသားထားတဲ့ဆောင်းပါးကတော့ထိုင်းနိုင်ငံမှာအလုပ်ပြုတ်သွားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအကြောင်းကိုရေးသားထားတာဖြစ်ပါတယ်။ COVID-19 အကြမ်းတဲကြောင့်ပြည်ထဲအစိုးရထောက်ပံ့ကြီးကိုမရနိုင်တဲ့ရွှေပြောင်းအလုပ်သမားတွေဟာလူမှုဖွံ့ဖြိုးရေးအခွင့်အလမ်းမှာဆုံးရှုံးနေရတယ်လို့စာရေးပါတယ်။အလုပ်သမားအများအပြားကိုအလုပ်နားခိုင်းထားတာလုပ်ငန်းပိတ်လိုက်တဲ့အတွက်အလုပ်ပြုတ်သွားတာတွေအများအပြားရှိနေတာတွေကိုရေးထားတာပါ။ထိုင်းနိုင်ငံတွင်းမှာနှစ်ပေါင်း20ကျော်အလုပ်လုပ်ကြနေတဲ့မြန်မာအမျိုးသမီးတယောက်ရဲ့အခြေအနေကိုဗဟိုပြုထားတာဖြစ်ပါတယ်။ဒီမျိုးသမီးဟာပြိပွားဆိုင်တခုမှာအလုပ်လုပ်ကြနေရကနေလုပ်ငန်းရဆိုင်လို့အလုပ်ပြုတ်သွားတာဖြစ်ပါတယ်အစတုန်းကတော့ပြိပအလုပ်သမားတွေဘယ်သူမှအလုပ်မဖြုတ်ဘူးလို့သူတို့အလုပ်ရှင်ကပြောထားပေမဲ့မတ်လ31ရက်နေ့မှာတော့သူစီးပွားရေးပြတ်သွားလို့သူတို့အလုပ်ခံထားစရာမလိုဘူးလို့ပြောလာတာကြားတဲ့အခါသူအနေနဲ့ထိတ်လန့်သွားမိပါတဲ့နေဆက်ကိုလည်းပိတ်ထားလို့မြန်မာပြည်ကိုလည်းမပြန်နိုင်တဲ့အတွက်ပူပြီးစိုးရင်ရတယ်သူတို့နောက်ဆုံးရခဲ့တဲ့လုခဟာဆိုရင်အခန်းကားနဲ့ထမင်းဖို့ပြီးရင်ဘာမှမကြံတော့ဘူးလို့လည်းဆိုထားပါတယ်။ဒီလိုအလုပ်ပြုတ်ရွှေပြောင်းအလုပ်သမားတွေဟာ COVID-19 ဆက်စားရေးအတွက်အစိုးရကပေးတဲ့ဘတ်ငွေ 9,000 ကိုလည်းရပိုင်ခွင့်မရှိပါဘူးတဲ့။ဒါဟာနိုင်ငံရသားဖြစ်နေလို့အပြင်နောက်တစ်ချက်ကလူမှုဖွံ့ဖြိုးရေးခံစားခွင့်ကိုရယူထားတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်။သို့တော်လည်းပဲအခုအခါမှာအလုပ်ပြုတ်သွားတော့လူမှုဖွံ့ဖြိုးရေးအခွင့်အရေးနဲ့ခံစားခွင့်မရှိတော့ဘူး။ဒီလိုဖြစ်သွားတဲ့အတွက်ကြောင့်သူ့ရဲ့နေစဉ်အစုံစည်းအပြင်သူကိုမိခိုစားတောင်းနေတဲ့မိဘတွေဆွေမျိုးတွေလည်းရှိနေသေးတယ်လို့ရေးပါတယ်။တချို့မှဆိုရင်မွေးကင်းစားကလေးငယ်တွေရှိတာတို့ဝယ်စရာတောင်ပတ်စံမရှိတော့ဘူးလို့ဆွေပြောင်းအလုပ်သမားအကျိုးဆောင်ရသူတူကိုကိုကရေးသားထားပါတယ်။အလုပ်သမားအခွင့်အရေးအကျိုးဆောင်အဖွဲ့တွေကတော့ဒီလူတွေကိုကူညီနိုင်ဖို့အလူရှင်တွေကိုနှိုးဆော်လှူရှားနေတယ်လို့ရေးသားထားပါတယ်ခင်ဗျာ။ကျွန်တော်ကျော်စန်းသာပါ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ကဘာကယောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းအစိုးရကယောဂါပြန်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာယောဂါပိုးကူးစက်ခံရသူတွေနေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းပြီးတော့ယောဂါပိုးကူးစက်ခံနိုင်ခြင်းရှိသူတွေကိုကရဒီ21ရက်ထားရှိပြီးတော့စောင့်ကြည့်စေတာတွေလှုပ်ဆောင်ခဲ့တဲ့အတွက်လက်ရှိအချိန်မှာတော့ယောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တဲ့အနေအထားကိုရောက်ရှိလာပါတယ်ပြည်သူတွေအနေနဲ့လက်ရှိအနေအထားပေါ်မှာဘယ်လိုသုံးသပ်တယ်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကူးစက်ခံရသူတွေကိုတွေ့ရှိခဲ့တဲ့အတွက်အစိုးရကကူးစက်ခံရသူတွေနေထိုင်တဲ့နေရာဒေသတွေမှာကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လိုတဲ့အတွက်ပြည်သူအများစုဟာဧပြီလမှာအိမ်မှာနေကြရတဲ့အချိန်တွေပိုများလာခဲ့ပေမယ့်မေလ3ကစတင်ပြီးတော့ပြည်သူချို့ကလုပ်ငန်းတွေကိုပြန်လည်ဝင်ရောက်တာတွေရှိလာခဲ့ပါပြီရန်ကုန်မြို့မှာနေထိုင်တဲ့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မတ်ဆာဆာဦးကလည်းကုမ္ပဏီအနေနဲ့ကာလရှည်ပိတ်ထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်လက်ရှိချိန်မှာရုံးပြန်တက်ပြီးတော့လုပ်ငန်းဝင်ဝင်နေပြီဖြစ်ကြောင်းခုလိုပြောပါတယ်
ပြီးတော့ group A group B ခွဲပြီးတော့ဒီတပတ်ကို
group air တက်တယ်နောက်တစ်ပတ်ကို group air တက်တယ်အဲ့လိုမျိုးသွားရတယ်လုံးဝတော့ ferry ဘိုင်းနေစီစဉ်ပေးတယ်လုံးဝ mass day လက်8 day လဲအပြည့်စုံနဲ့ထုတ်ပြထားတယ်ပန်သွားရတယ်နောက်စိုက်ကန်းသွားရတာရှိအဲ့လိုမျိုးတွေဆိုတော့ဟိုနူထူထပ်တဲ့နေရာတွေသွားတဲ့အထက်ကကိုယ်ယောဂကုမာတွေပေါ့အဲ့လိုမျိုးတွေတော့နည်းနည်းကြောက်တဲ့စိတ်တွေဖြစ်နေတယ်
ပြည်သူတွေအနေနဲ့ရက်ရှည်အလုတ်ရက်နားထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်အလုတ်ပြန်လုပ်နေကြရပြီမြင်ယောဂမကူးဆက်အောင်တော့ကြိုတင်ကာကွယ်မှုတွေကိုပြုလုပ်နေတယ်လို့ဝန်ထမ်းတူဖြစ်တဲ့ကိုလင်းထက်နောင်ကအခုလိုပြောပါတယ
်ဒါအလုတ်သွားလို့ရှိရင်ဒါဖိန်နဲ့လာကြည့်ပြည့်ဆိုအလုတ်ပြန်နေကြတော့ကျွန်တော်လည်းပါကြောက်လန့်နဲ့ဘိုင်းကစီးရတာပေါ့နော်အလုတ်ကိုတောင်းမယ်ဆိုရင်တော့ကျွန်တော်ဟန်ချက်ယူသွားပါတယ်ခင်ဗျာပြီးတော့မတ်တသွားပါတယ်ခင်ဗျာ
ထီရောင်းဝယ်လုပ်ငန်းလုပ်ကင်နေတဲ့သူကလည်းစောင့်ဝင်နေရရှိနေသေးတဲ့အတွက်ကြာရှည်နားမနေနိုင်တော့တဲ့အကြောင်းခုလိုပြောလာပါတယ်
။ကျန်တာကြီးအကုန်လုံးလော်ဒောင်းချလိုက်ရတယ်။ဒီတိမ်စည်းပြီးပဲအင်းလာကတွေစားဝူးတွေကလော်ဒောင်းလုံးချလိုက်မှများတာချလိုက်မရတော့လေထွက်လာတာပေါ့။ Bombast to Distance ရို့ခုနလက်အိတ်တို့အဲ့လိုမျိုးလှုပ်ပြီးတော့သွားတာပေါ့။
ဆိုရအနေနဲ့မဟာတကြံပိတ်ရက်ကာလအတွင်းမှာခြေကံလူတန်းစားတွေအတွက်အိမ်တော်စုတစုကိုစံစီစားပဲချက်သွန်စားတဲ့စားသက်ကုံ၅မျိုးထောက်ပံ့ခဲ့တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါ့အပြင်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်း Facebook မှာအကောင့်ဖွင့်ပြီးတော့ပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ပြောဆိုမှုတွေပြုလုပ်ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ကြိုးစားအားထုတ်တာတွေလှုပ်ဆောင်ခဲ့ပါသေးတယ်။လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေကသူတို့ရဲ့အမြင်နဲ့သဘောထားကိုထုတ်ဖော်ပြောဆိုလာကြပါတယ်
။အစိုးရကတော့အကောင်းဆုံးလုပ်ပေးနေတာပါပဲ။အစိုးရလုပ်ပေးနေတဲ့ပေါ်တော့ဘာမှပြောစရာမရှိပါဘူး
။အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ထီရောင်းဝယ်လုပ်ကင်နေသူကလည်းခုလိုပြောပါတယ
်။အစိုးရကတော့သူတို့နိုင်တယ်လို့လုပ်ပေးတာကောင်းပါလေ။ဒါပဲသူတို့လည်းဒီချမ်းသာတဲ့နိုင်ငံမဟုတ်လေ။ချမ်းသာတဲ့နိုင်ငံမဟုတ်တော့ตัวนั้นก็ตลอดไปได้แหละเอ๊ะแล้วหลบไปได้เข้ามา
โกเล้นถัดนาวอ่ะคือโหลပြောပါတယ
်အစိုးရကွာနေဝင်တာရေပြီးတော့ဆန်နေစီကိုတွေ့ရတယ်ပတ်သက်ပြီးတော့ကျွန်တော်ရတော့ရန်လေးဝမ်းသာမိပါခင်ဗျာ
မေလ15ရက်နေ့ထိလူစုလူဝေးကိုရှောင်ကျင်ဖို့ခီးသွွာလာရေးတွေကိုကန့်သက်ထားတဲ့ထုတ်ပြန်ချက်တွေနဲ့ထိန်းချုပ်မှုကိုဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့လမ်းညွှန်ချက်တွေအရာလုပ်ငန်းအများစုကတော့မေလ15ရက်နေ့ထိပိတ်ထားရမှာဖြစ်တဲ့အတွက်ဝန်ထမ်းချုပ်တွေကစိုးရိမ်ပူပန်မှုတွေရှိလာတာကိုလည်းတွေ့မြင်ရပါတယ်
။အခုလစာအပြည့်ရနေပြီမဲ့လည်းနောက်လာရင်နောက်လာရင်နောက်လာရင်ကြလစာအခုလိုအပြည့်ရဖို့ကတော့မထင်ဘူးပေါ့နော်မထင်ဘူးကိုရီအတွက်လည်းစီးပွားရေးဟိုပေါ့အစံဝင်ဝေးရဖို့ကနည်းနည်းကြက်တဲဖြစ်မယ်လို့ထင်တယ်
လက်ရှိအချိန်ဒီမှာထီရောင်းဝယ်ရေးကျဆင်းသွားတဲ့အတွက်ထီလုပ်ငန်းလုပ်ကင်သူကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါသေးတယ်
။တကယ်ဒီလိုသာဆပီးစီကြမှာဆိုရှင်ရဲ့ဒီလိုမှဖြစ်တော့။တခြားသူရေလုံးလို့ရမယ့်ဥစ္စာလေးတစ်ခုချောင်းအောင်မှာပေါ့။ကျောင်းအောင်ပေါ့
။ကဘာကယောဂါကမြန်မာနိုင်ငံရဲ့အခြေခံလူတန်းစားနဲ့အသေးစားအလက်စားလုပ်ငန်းတွေကိုပုံမှန်ထိခိုက်နိုင်တဲ့အနေအထားတွေရှိနေတဲ့အတွက်လုပ်ငန်းရပ်တန့်မှုတွေဖြစ်ပေါ်လာပြီးတော့အလုပ်လက်မဲ့ဖြစ်ရမဲ့သူတွေလုပ်ငန်းပြောင်းရမဲ့သူတွေအလုပ်သစ်ရှာရမဲ့သူတွေတစ်နေ့ထက်တစ်နေ့ပိုများလာနိုင်တယ်လို့စိုးရိမ်ပူပန်နေသူတွေလည်းရှိနေပါတယ်ရှင်။ကျမမေတ္တာဟိမမြမခမီဒီယာကနေ VOA ကိုတင်ပြပို့လိုက်တာပါ။
တော်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြထားတဲ့ Inle Princess Inle Minami Limited ကကျပ်သိန်း1000အထက်ချင်းငွေရမယ်လို့အစိုးရကထုတ်ပြန်ခဲ့ပြီးနောက်မှာတော့ COVID-19 ချင်းငွေလျှောက်ထားသူတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။စီမံတမတ်ချက်များပြားပါတဲ့အစိုးရရဲ့ချင်းငွေကိုလက်လန်းမမိချသူတွေကတော့ကိုယ့်စီစဉ်တဲ့ကိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့စီစဉ်နေကြပါပြီ။ကျမသင်္ကီထိုက်ပါရှင်။ကွန်ဒီပင်တွေကထွက်တဲ့ဖက်တွေကိုမိရှုရှင်းလင်းနေရတာမြင်ပြီးဒီကနေပလတ်စတစ်အစားတို့လူသုံးကုန်ပစ္စည်းတွေထုတ်ရင်ရမှာပဲဆိုရဲစိတ်ကူးကနေကွန်ဘက်တခါသုံးပကံတွေခွက်တွေဇွန်းတွေထုတ်တဲ့နေချမြန်မာရဲ့တီထောင်သူဦးမင်းကျော်စင်ကနိုင်ငံတကာရဲ့အမှားတွေကိုပါထုတ်နိုင်ဖို့ဆက်ယုံသက်စပြီးတော့စောင့်နေချိန်မှာပဲ ကိုဗစ် -19 ကပ်ဘေးကြီးကပေါ်လာခဲ့တာပါ
ရာနှုန်းပြည်နီးပါးထိခိုက်တယ်လို့ပဲပြောရမှာပေါ့နော်လုံးဝကျွန်တော်တို့ circulation လုံးဝမရှိတော့ဘူးပေါ့နော်ကျွန်တော်တို့ဒီ operation လုံးဝရပ်သွားတယ်အဝယ်လုံးဝမရှိတော့ဘူးထုတ်လုပ်မှုလုံးဝရပ်ပလိုက်ရတယ်ပေါ့နော
်သူ့လုပ်ငန်းကိုတွင်းတွင်းကျယ်ကျယ်စတာနှစ်နှစ်မကျော်သေးတော့အစိုးရရဲ့ COVID-19 ချင်းငွေလျှောက်လို့လည်းမရပါဘူးတဲ့
တကယ်တော့ချင်းငွေရရင်အများကြီးဖြစ်တာပေါ့ဆိုတော့ကျွန်တော်လက်ရှိကျွန်တော်တို့မှာရှိတဲ့လက်ရှိအနေအထားနဲ့ကျွန်တော်တို့ရုံးကံကိုအရန်ခတ်ခဲသွားပြီအစိုးရချင်းငွေအေးမရရင်တော့ကျွန်တော်ပြန်ပချင်းငွေနဲ့ကျွန်တော်တို့ဟိုဟိုနယ်လေးဆက်ပြီးတော့စကမ်းသွားရမယ်သဘောရှိတာပေါ့နော်အစိုးရချင်းငွေရမှာကျွန်တော်ညအတိုင်းထက်လွန်ပေါ်နေမှာဟုတ
်ဦးမင်းကျော်စင်တို့နေချမြန်မာထုတ်ကုန်တွေကတော့မရှိမဖြစ်ထုတ်ကုန်တွေမဟုတ်တာကြောင့်ကပေးကာလာကြီးမှာလုပ်ငန်းပြန်ပြီးလဲပတ်ရင်လဲဝယ်လက်ရှိပါမလားဆိုတာကိုထည့်သွင်းစဉ်းစားနေရတဲ့အနေအထားဖြစ်ပါတယ်ဒါပေမဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေလဲလုပ်ငန်းပြန်မစနိုင်သေးပါဘူးနိုင်ငံတော်အသွါလာပိတ်ပင်ကန့်သက်ချက်တွေကဒေသန္တရာစီးမြင်းတွေနဲ့အသီးသီးဆောင်ရွက်နေကြတာကြောင့်တည်ယူပို့ဆောင်ရေးတုန်နှွေးသွားတာကြောင့်ဖြစ်ပါတယ်။အစိုးရရဲ့ချင်းငွေအစည်းအဝေးမှာလူမှုဖူလုံရေးစီးမြင်းသတ်မှတ်ချက်တွေလည်းပါနေတာကြောင့်နေဒေသတွေကလုပ်ငန်းရှင်တွေအတွက်ကတော့ချင်းငွေရရေးမှာအားနည်းချက်တစ်ခုလို့ဖြစ်နေပါတယ်။ချမ်းကျဲဖြိုရီထုတ်တဲ့ဒေါသစုထေကတော့အစိုးရရဲ့ချင်းငွေလျှောက်ထားပြီမဲ့တိတ်တော့မမျှော်လင့်ပါဘူးတဲ့။ဘာကြောင့်မလဲရှင်
။ခုကပထမတတုံးမှလည်းပဲ88ရောက်6ဘီလီယံပေးလိုက်တယ်ပေါ့နော်။အဲ့ဒါပဲသိရတယ်။ဘယ်သူတွေဆိုတာလည်းတိတိကျကျမသိရဘူးလေ။အခုဒုတိယတတုံး192မှ8ရောက်ချပေးတယ်ပေါ့နော်။အခုချင်းငွေနေထားလည်းနှိုင်းရတော်တော်ကိုခက်နေတဲ့နေထားမှရှိနေပါလေမှ။ဒီမြို့ကြီးတွေမှာပေါ့နော်တခြားမြို့ကြီးတွေမှာတကယ်လူမှုဖူလုံရေးစီးမျက်စိကနေကိုက်နေတဲ့လူငယ်ရှင်တွေတောင်အခုကညှော်နေလို့မရတဲ့အနေအထားဖြစ်နေတယ်လို့ကြားပါတယ်ရှင်။အဲတချို့တွေဆိုအခုလည်းအမတို့လည်းကြားမထင်ပါဘူး။ဒိန်း3000ရှောက်တာတော့မှ65ဒိန်းလောက်ပဲအဲရလို့ပြန်အပ်တယ်ဆိုတာမျိုးတွေပေါ့နော်။တကယ်လို့မှသာအဲ့လိုနည်းနည်းလေးဆိုရင်တော့လေဘာမှဟိုရှစ်တဲ့ဆိုတော့အစိုးရသာဆိုရခဲ့မယ်ဆိုရင်စလို့လည်းထုတ်ဖြစ်မှာမဟုတ်ဘူးပေါ့နော်။အရင်နေနေဆိုတော့နောက်ပမာဏနဲ့ပေါ့နော်။ဟုတ်ရမရလည်းမှန်းလို့လုံးဝမရတဲ့အနေအထားဖြစ်နေတာဆိုတော့လေ
COVID-19 ကြောင့်အများဆုံးထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကအတုံးုံတက်တက်သားသားနဲ့ငွေထုတ်ချေရတာမှာအဓိကကတော့ကပေးကာလာကြီးအတွင်းဒီလုပ်ငန်းတွေကဝန်ထမ်းတွေကိုဆက်ပြီးတော့လစာပေးထားနိုင်ရေးအတွက်လည်းရည်ရွယ်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်အဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်စင်းမှာဖော်ပြတဲ့ Inlay Princess Inlay Mindami Limited ကဝန်ထမ်းတွေအတွက်တော့လစာရဖို့မပူရပေမဲ့ချင်းငွေလည်းမရလုပ်ငန်းလည်းမလဲပတ်နိုင်တော့တဲ့လုပ်ငန်းတွေမှာတော့ဝန်ထမ်းတွေဆက်ပြီးတော့လစာရဖို့မသေးကြတော့ပါဘူး။ဦးမင်းကျော်စင်ကတော့သူဝန်ထမ်းတွေကိုလစာဆက်ပေးဖို့အခက်တွေ့နေပါပြီတဲ့
ဒီမတ်လတုန်းကတော့ကျွန်တော်မတ်လမကုန်ခင်ကကျွန်တော်ပိတ်လိုက်တာပေါ့နော်25လောက်ထဲပေးတော့မတ်လလာစာပေးလိုက်တယ်နောက်ဧပြီလစာကိုကျွန်တော် wave နဲ့တွဲပေးတယ်ဒီလစာပေါ့နော်ဒီရက်ပိုင်းမှာကျွန်တော် wave နဲ့တွဲပေးလိုက်တယ်ဆိုတော့နောက်လဟိုဒီလက်ရှိပုံစံတိုင်းဆိုရင်တော့ကျွန်တော်လစာပေးဖို့တော့ခက်ခဲတော်တော်လေးဖြစ်မယ်ပါဆိုကျွန်တော်လုပ်ငန်းလုံးဝရက်နေတာပေါ့မှာ circulation ကမရှိတော့ဘူးလေ
ဒေါသစုထေကတော့ဝန်ထမ်းတွေကိုလစာဆက်ပေးထားပြီးဝန်ထမ်းတွေရှေ့ရေးအတွက်ပဲအလုပ်ကိုမဖြစ်မနေပြန်စားဖို့နီလန်ပေါင်းစုံစဉ်းစားနေပါတယ
်။ဟောလစာတော့ပေးထားသေးပဲရှိပါသေးရဲ့ရှင်။ဒီလစာ plus ပေါ့နော်နောက်ထပ်တခြားစမ်းစီစားပေါ့စီနဲ့အမျိုးတခြားအဲကြောချက်တွန်ပေါ့နော်အဲ့ဒါတွေရမှာအစားအခုလက်ရှိတော့ထောက်ပံ့ပေးထားတော့မရှိပါသေးရဲ့ရှင်။နောက်လ15ရက်နေ့ထိပေါ့နော်အဲ့ဒီထီတော့အစလို့ဒေချာဟိုအရင်တိုင်းမှာဆက်ပြီးတော့ထောက်ပံ့ပေးနေရောမှာ15ရက်နေ့ဆိုရင်တော့မဖြစ်ဖြစ်တဲ့အနေနဲ့ဆက်ယုံပြန်ဖွင့်ဖို့တော့အစီအစဉ်နေပါပြီရှင်
။ COVID-19 ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကပံ့ပိုးထောက်ပံ့တာမှာအားလုံးအကျုံးဝင်အောင်တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုစီးပွားရေးအတိုင်းအဝိုင်းကနားလည်ထားပြီးမြဲလေဒီလုပ်ငန်းစဉ်မှာပိုပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မျှော်လင့်နေကြတာပါ။အခုအစိုးရရဲ့ချင်းငွေရလိုကြတဲ့အဓိကအကြောင်းရင်းကလည်းအတိုးနှုန်းအစမတန်နှဲပါသက်တာထားကြောင့်ဖြစ်ပါတယ်။ COVID-19 ကာလမှာလက်ရှိဗန်ဒိုးနှုန်းတွေကိုရှော့ချပေးနိုင်ဖို့ရောအလားအလာရှိပါသလားလို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းရင်းမှူးလွှတ်တော်အမဦးတင်ထွန်းနိုင်ကို VOE ကမေးမြန်းခဲ့တဲ့အခါမှာတော့
COVID-19 ကာလတစ်ခုပေါ့လေမကျော်လွှားနိုင်ခြင်းကာလတစ်ခုမှာဒီအတူအရင်ပေးဆက်မှုနဲ့ပတ်သက်ပြီးတော့ပေါ့လေအတိုင်းသာတစ်ခုအထိဖြေလျှော့ပေးနိုင်နေဆိုခဲ့ရင်တော့လေသူတို့အတွက်ကတော့တစ်ဖက်ကလုပ်ငန်းမကောင်းပြီပဲလို့ဒီဘက်က ဒီဘန်နဲ့ပတ်သက်တဲ့အပိုင်းမှာတော့တက်တာရရနိုင်တယ်ပေါ့နော်တက်တာရနိုင်တာပေါ့အဲဒါမျိုးကတော့ဘူဘန်နီနဲ့ဆောင်ရကောင်းဆောင်ရနိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်အဲဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေချင်းဝေယူထားတဲ့လုပ်ငန်းအားလုံးကိုပေးမှလားဒီလုပ်ငန်းကိုပေးမလဲဆိုတာကြီးကကျွန်တော်တို့မိကောနေပေါ်လာလိမ့်အဲ့တော့ဒီလုပ်ငန်းပြီးတော့လေကျန်တဲ့လုပ်ငန်းတွေလေသူနည်းသူဟန်နဲ့သူတို့လည်းစင်မပြေဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လုပ်ပြမယ်ဆိုရင်တော့မှဘူဘန်နေနဲ့တော်တော်လေးချင့်ကြိမ်ပြီးမှလုပ်ဖို့များတယ်လို့တော့ကျွန်တော်ထင်ပါတယ်ဗ
ျလက်ရှိအနေထားမှာတော့အစိုးရရဲ့အတူနှုံသက်တာတဲ့ချင်းငွေမရနိုင်တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့ကိုနီကိုဟန်နဲ့ချင်းငွေရှာပြီးရှေ့ဆက်ကြရမယ်အနေထားပါရှင်
မင်္ဂလာပါရှင်အားလုံးဆွေးနွေးပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့မီရှဲအိုဘာမာအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ဘကမ်မင်းကို Netflix Online မှာမကြခင်ပြသတော်မှာဖြစ်ပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အမေရိကန်သမ္မတဟောင်းဂရောမီရှဲအိုဘာမာအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ဘကမ်မင်းကို Netflix online ရုပ်သံလိုင်းကလာမယ့်သတင်းပတ်မှာစပြီးတော့ပြသမယ်လို့တင်းနေတာနေ April 29ရက်နေ့ကပဲကြေညာသွားတာပါ။သမ္မတဟောင်းဂရော Michelle Obama ရဲ့ဘဝကိုအတွင်းကြကြပြသထားတဲ့ဒီမှတ်တမ်းရုပ်ရှင်က2018နဲ့2019အတွင်းမှာသူ့ရဲ့အာထုပ်ပတ္တိစာအုပ်ဘကမ်မင်းကိုမြို့34မြို့ကိုလှည့်ပြီးတော့ကြော်ညာတဲ့ကာလတစ်လျှောက်ကိုရိုက်ကူးပြထားတာပါ။ဒီဂီတာပွဲကြီးတွေကိုစီစဉ်ချင်ပါတဲ့ကုမ္ပဏီ Live Nation ကစီစဉ်တဲ့ဒီစာအုပ်အယောင်မြင့်တင်မှု Michelle Obama ခီးစဉ်က Rock ဂီတာပွဲကြီးတွေလိုမျိုးမျိုးတွေလှည့်ပြီးတော့ဖျော်ဖြေတဲ့ခီးစဉ်တွေစီစဉ်ရတဲ့အတိုင်းအတာအထိကိုရှိခဲ့ပြီးတော့ဂီတာပွဲတွေကျင်ပါတဲ့အားကစားရုံတွေအပြည့်အရှင်လက်မှတ်တွေရောင်းချခဲ့ရပါတယ်။အခုသူ့ရဲ့ဒီမှတ်တမ်းရုပ်ရှင်ကို Netflix မှာမေလ6ရက်နေ့မှာပြသမှာဖြစ်ပါတယ်။Michelle Obama ကသူတို့အတူတူရတဲ့ဒီခီးစဉ်အတွေ့အကြုံကတကယ်အစစ်မှန်ဖြစ်ပါလေ။ဘာအကြောင်းအကျမှပျောက်ပြက်သွားစရာမရှိဘူးလို့ပြောသွားပါလေ
။ The tour could do a great job of giving me a little taste of it.
How do you feel like how do I put this? How do you feel transitioning?
အတိတ်ခေတ်တွေကိုသင်္ကန်းစာယူပြီးပိုကောင်းတဲ့အနာဂတ်ကိုပုံဖော်နိုင်ပါလေ။ပကမင်းအတွက်အကြံဉာဏ်တွေစိတ်ကူးတွေဖလှယ်ထားတဲ့နေရာမှာကိုယ့်ရဲ့မျှော်လင့်ချက်တွေကိုရဲရဲဝံ့ဝံ့ထုတ်ပြခဲ့ကြတယ်လို့သမ္မတဂရော Mrs. Obama ကပြောပါတယ်။ချစ်တဲ့သူတွေကိုဂရုစိုက်ရတာရောကျမတို့လူပေါင်းအတိုင်းအဝိုင်းတွေလိုအပ်တာတွေကိုလုပ်ပေးရင်းနဲ့ရောဘာဖြစ်နေမှန်းမသိအသေးချနားလည်လို့မရဝေခွဲမရဖြစ်ပြီးတော့မရေရာမှုတွေနဲ့ကြုံနေရခြင်းတစ်ဖက်ကလည်းလူတွေအလုပ်တွေကြောင်းနေမပြစ်အောင်လို့လုပ်နေကြရတဲ့အခုလိုကမ္ဘာလုံးဆိုင်ရာကုသရောဂါကပ်ဘေးကြီးကိုကြော်ဖြတ်ဖို့ကြံ့ကြံ့ခံရက်တည်နေရချိန်မှာအရင်ကရခဲ့တဲ့အမှတ်ရစရာတွေတည်ကျွမ်းဆက်ဆံခဲ့ရတာတွေကိုပို့ပြီးတော့အရင်ကထက်တန်ဖိုးထားမိပါတယ်လို့ Mrs. Obama ကဆိုပါတယ်Michelle Obama ရဲ့ Becoming ဆိုတဲ့အာထုပ်ပတ္တိစာအုပ်ကစာအုပ်ပေါင်း17တန်းကျော်ရောင်းချခဲ့ရပြီးတော့ဘာသာစကား20ကျော်နဲ့ဘာသာပြန်ထပ်ဆင်ထုတ်ဝေနိုင်ခဲ့တာပါဒီလိုသမရဟောင်းဂရော Michelle Obama ကိုလူတွေအထူးသဘောကျနှစ်ချိုက်ကြရတာကြောင့်သူ့ကို2020သမရရွေးကောက်ပွဲမှာတွေ့ရလိမ့်မလားဆိုတဲ့ထင်ကြေးတွေလည်းရှိခဲ့ပါတယ်American သမ္မတရွေးကောက်ပွဲမှာ Democratic Party ဘက်ကနေသမ္မတလောင်းအဖြစ်နဲ့ရွေးခံရမယ့်ပုံရှိတဲ့ဒုသမ္မတဟောင်း Joe Biden က Mrs. Obama သာဆန္ဒရှိမယ်ဆိုရင်တော့သူ့ကိုဒုသမ္မတလောင်းနေရာမှာခေါ်ယူပြီးတော့ဒီသမ္မတရွေးကောက်ပွဲအတွက်ဒီရွေးကောက်ခံတွဲဖက်အဖြစ်နဲ့ချက်ချင်းကိုရွေးလိုက်မှာဖြစ်တယ်။ဒါပေမဲ့ Mrs. Obama ကဒီသမ္မတနေရာနိုင်ငံရေးမှာပါဝင်ခြင်းမထင်ဘူးလို့ပြောပါတယ်။အခု Michelle Obama ရဲ့ Becoming မှတ်တမ်းရုပ်ရှင်ကိုဝါရင့်မှတ်တမ်းရုပ်ရှင်ဖန်တီးတဲ့ Nadia Holgren ကရိုက်ကူးပြီးတော့ Mrs. Obama ရဲ့စာအုပ်အယောင်မြင့်တင်ခီးတစ်ချောင်းမြို့တိုင်းကိုလိုက်ပြီးတော့သူရိုက်ကူးတာဖြစ်ပါတယ်။သမ္မတ Barack Obama နဲ့ဇနီးဖြစ်တဲ့ Michelle Obama တို့ဟာ Higher Ground Production ဆိုတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုထောင်လိုက်ပြီးတော့အခုဒီမှတ်တမ်းရုပ်ရှင်ကိုလည်းသူတို့ထုတ်လုပ်ရေးကဖန်တီးတာပါ။သူတို့က Netflix နဲ့တည်တံ့စာချုပ်ချုပ်ဆိုထားပြီးတော့အောင်မြင်မှုတွေလည်းရနေပါတယ်။သူတို့ထုတ်လို့ရပထမအဆုံးရုပ်ရှင်ဖြစ်တဲ့ American Factory ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုတော့ Julia Rica နဲ့ Steven Bogner တို့ကညွှန်ကြားရိုက်ကူးတာဖြစ်ပြီးတော့ဒီနှစ်အစ Academy ဆုချီးမြှင့်ပွဲမှာအကောင်ဆုံးမှတ်တမ်းရုပ်ရှင်ဆုရရှိခဲ့ပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to be
အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
MAKE make go အခြေခံနဲ့ American သုံး idiom တွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း make a beeline for
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက MAKE make ကပြုလုပ်တာ A ကတခု BEELINE beeline ကိုရှင်းပြရမယ်ဆိုရင် BEE B ဆိုတာကတော့ပြားကိုဆလိုပါလေ LINE line ကတော့မြင်းပေါ့ဒီနေ့အဖြစ် B line ကတော့ပြားလုတ်တဲ့မြင်းပေါ့တကယ်ကယ်ဆိုရင်တော့ဒီနေ့မှာဝိရအဖြစ်တည်ဆောင်လာတဲ့ပြားဟာပြားအုံပြားအိမ်ကိုတန်းပြီးပြန်လာကိုဆိုလိုတာဖြစ်ပါလေ FOR for ကတခုခုအတွေ့ရည်ညွှန်းတာဖြစ်ပါလေဒါကြောင့် Spike ခွန်ရဲ့ထက်ရိုက်ဒီဘေကပြားကတခုခုစီဥတီပြီးတန်းသွားတာကိုဆိုလိုပါတယ်။ idiom ဆိုရဲသွေးပိုက်ဒီပဲကလည်းသိမကွာလှဘူးလို့ဆိုရမှာပါ။တနည်းအားဖြင့်ကိုရောက်တာနှင့်ကိုရီးဝဲထားတဲ့နေရာကိုသွားလို့တဲ့နေရာကိုတခါတည်းတန်းပြီးသွားတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ As soon as John arrived at the party,He made a beeline for the pretty girl in the red dress to ask her to dance with him.
John နင်းနဲ့ပါတီကိုရောက်ရောက်ချင်းပဲသူနဲ့တွေ့ကြရအောင်ခေါ်ဖို့အင်ဂျီအင်းနဲ့မင်းကလေးချောချောစီကိုတန်းပြီးတော့သွားတော့တာပဲလို့ထိပ်ပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. As soon as John arrived at the party,He made a beeline for the pretty girl in the red dress to ask her to dance with him.
Kusale timpya pima garo.
To make a pass at someone.
Pipare, salung baunga. T-O-2-M-A-K-E, to make a tkukugo piluta. Ega tku. P-A-S-S paska, tamyan apieno. Piatana, jodwara, luebira, lu, dibe yabime. Diniyama, P-A-S-S paska.ဒီတဲ့လောက်တာကိုဆလိုပါလေ AT at တခုခုကိုဥတီတာ SOME ONE someone ကတူတယောက်ဆိုတော့တူတယောက်ကိုဥတီတာပေါ့ဒါကြောင့် Spike ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့လူတူတယောက်ကိုမထစ်တထစ်ရေးတဲ့လောက်တာကိုဆလိုပါလေတနည်းဘန်စကားရပြောရရင်တော့ to hit on လို့လည်းပြောလို့ရပါလေ idiom ဆိုရဲသွေးပိုက်ဒီပဲကတော့သိမကွာလှပါဘူးလူတူတယောက်ကိုရီးတဲတဲလုတ်တာကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe lost his job as his boss caught him making a pass at a coworker
Joe ကအလုပ်ပြုတ်သွားတယ်သူကသူ့လုပ်ဖို့ကိန်းပဲတူကိုရီးတဲတဲလုတ်ရမှာသူ့ဆရာကမိသွားတယ်လीလို့ထိပေးရပါတယ်
Joe lost his job as his boss caught him making a pass at a coworker.
Kusale jimpya pima garo.
To make a bundle.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 MAKE to make ကပြုလုပ်တာ A ကတခု BUNDLE bundle ကအထုပ်ဆိုတော့စကိုက်လူငယ်ဓာတ်ရိုက်ဒီပဲကအထုပ်ရအောင်လုပ်တာပေါ့ဒီနေရာမှာ ADM ဆိုတဲ့တော့ right ဒီပဲကိုမရှင်းခင်မှာထုပ်လို့အဓိပ္ပာယ်ရတဲ့ bundle ဆိုတဲ့ဝဟာရကိုရှင်းပြရမယ်ဆိုရင်တော့ဒီနေရာမှာငွေတုပ်ကိုဆိုလိုတာဖြစ်ပါလေဒါကြောင့် ADM အဓိပ္ပာယ်ကငွေအတော်များများရလိုက်တာအမြတ်များများရလိုက်တာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Rupee ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် As land prices have climbed very high in Rangoon, he made quite a bundle when he sold his home.
ရန်ကုန်မှာမြေစည်းတွေကတိတ်ကိုတက်နေတော့သူ့အိမ်ကိုရောင်းလိုက်တော့အတော်လေးပဲအမြတ်များများရလိုက်တယ်လीလို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
As land prices have climbed very high in Rangoon, he made quite a bundle when he sold his home.
ခုနောက်ဆုံးတင်ပြပေးမှာကတော့
To make ends meet.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 MAKE to make ကပြုလုပ်တာ ANDS ends ကဒီနေရာမှာအဆုံးတွေ MEET meet ကတွေ့ဆုံတာဆုံအောင်လုပ်တာလို့အဓိပ္ပာယ်ရတော့စကိုက်လူရဲ့ထက်ရိုက်အဓိပ္ပာယ်ကတော့အဆုံးတွေကိုတွေ့ဆုံအောင်လုပ်တာပေါ့ ADM ဆိုရဲတော့ဘိုက်ဒီပဲကတော့တနေ့လုစားတနေ့စားနိုင်အောင်အနိုင်နိုင်လုပ်ရတာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jobs are so hard to get in this city so young families are struggling to make ends meet
အဲ့ဒီမြို့မှာအလုပ်ကံရဖို့ကတိတ်ကိုခက်တော့လူငယ်မိသားစုတွေဆိုရင်တနေ့စားတနေ့လောက်အောင်စားနိုင်ဖို့ကယုံကံနေရတယ်လေလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jobs are so hard to get in this city. So young families are struggling to make ends meet.
တော်ရရှိများကိုဒီတရင်ပါ make ကိုအချိန်ခံတဲ့ idiom အသုံးတွေကိုတင်ပြခဲ့ရမှာ
make a beeline for make a bundle make a pass at someone make ends meet
တို့ကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တရင်အချင်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်နယ်အတော်များများမှာစီးပွားရေးလုပ်ငန်းတွေပြန်ဆဖို့ဒီနေ့လာနေမှာပဲကန့်သက်ဓာတ်မြစ်ချက်တွေပို့ပြီးတော့ဖြေလျှော့ပေးလာသလိုပဲအီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားလာကန့်သက်ဓာတ်မြစ်ချက်တွေကိုဒီနေ့လာနေမှာပဲဆက်လို့ဖြေလျှော့ပေးလာပါပြီ။အမေရိကန်ပြည်နယ်တွေမှာစီးပွားရေးပုံမှန်ပြန်လည်ဖွင့်လှစ်ဆောင်ရွက်ဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းနေပေမဲ့ဇွန်လတရက်နေ့အရောက်မှာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကူးစက်ခံရပြီးသေဆုံးသူအရေအတွက်တီတီတာတာတိုးလာမဲ့အနေအထားရှိတယ်လို့အစင်ခန်းစာတစ်တရက်ကခန့်မှန်းထားပါတယ်။လက်ရှိသေဆုံးမှုနှုန်းကတရက်ကိုလူပေါင်း 1,950 ရှိနေတာကနေသတင်းလေးပါအတွင်းသေဆုံးမှုနှုန်းကတရက်ကို 3,000 ထိရောက်လာနိုင်တယ်လို့ပြောဆိုထားတဲ့အစိုးရအတွင်းအစင်ခန်းစာကို New York Times သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီး Mike Pompeo ဟာကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ဘေးကြီးရဲ့မူလအစနဲ့ပတ်သက်ပြီးမမှန်မကန်ပြောဆိုပြီးလက်လွတ်စပယ်အစိတ်အတောက်တွေဖြန့်နေလို့တရုတ်ဘက်ကတနင်္လာနေ့မှာဆွတ်ဆွဲပြောဆိုပါတယ်။အင်္ဂါနေ့မနေ့ခင်အစည်းအဝေးတွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်တလို့ယာကြီးရက်ဆိုင်ထားပြီးညပိုင်း9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိရေဒီယိုအစီအစဉ်တွေကိုပုံမှန်တင်ဆက်နေပါတယ်။ VOA အစီအစဉ်တွေကိုအပိနာဆင်တဲ့အတွေ့ Y.2 Y.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.